မြန်မာအစိုးရနဲ့အပြစ်ခတ်ရက်ဆဲထားတဲ့ကရင်မျိုးသားအစည်းအရုံး KNU ကအစိုးရနဲ့ပုံမှန်ဆက်သွယ်နိုင်မဲ့၄ခုမြောက်ဆက်ဆံရေးရုံးခွဲကိုထိုင်းမြန်မာနယ်စပ်မြောက်ပိုင်းမြို့မှာဒီကနေ့ဖွင့်လှစ်ခဲ့ပါတယ်။အခုလိုဆက်ဆံရေးရုံးတွေဖွင့်လှစ်ရတာဟာနားလည်မှုရရှိဖို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်တယ်လို့ကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL ရဲ့တပ်မဟာ6နဲ့တပ်မဟာ9တို့ရဲ့ဆက်ဆံရေးရုံးဖွင့်ပွဲမှာဒီ KNL စေဦးစီးချုပ်ဗိုလ်ချုပ်ကြီးမူတူးစေဖို့ကပြောကြားခဲ့ပါတယ်။သမရဦးသိန်းစိန်ရဲ့ဒီညဉ့်ညရေးဖော်ဆောင်ရေးကော်မတီဒုတိယဥက္ကဋ္ဌဖြီတော်စုဝင်ကြီးဦးအောင်မင်းကလည်းအစိုးရနဲ့ KNU ကြားမှာဆက်ဆံရေးပုံမှန်လှုပ်ဆောင်သွားနိုင်ဖို့ယုံကြည်မျှော်လင့်တဲ့အကြောင်းပြောသွားတဲ့အကြောင်းကိုတော့ KIC ကရင်သတင်းစင်မှဖော်ပြထားပါတယ်။မြောက်ပြည်ဆက်ဆံရေးရုံးဖွင့်ပွဲကိုဖြီတော်စုဝင်ကြီးဦးအောင်မင်းလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝင်ကြီးဌာနဖြီတော်စုဝင်ကြီးဦးခင်ကြီးကရင်ပြည်နယ်ဝန်ကြီးချုပ်ဦးစောမင်းအပြင်ဒီနေဆက်ရေးရာနဲ့လုံခြုံရေးဝန်ကြီးအရှိတောင်တိုင်းစစ်ဌာနချုပ်တိုင်းမှုအပါအဝင်ပြည်နယ်ဝန်ကြီးအချို့လည်းဒီတက်ရောက်ခဲ့ကြပါတယ်။အစိုးရနဲ့ KNU ကြားဆက်ဆံရေးရုံးတွေကိုပဲခူးတိုင်းကြောက်ကြီးမြို့တရင်သာရီတိုင်းဒဝဲမြို့နဲ့ကရင်ပြည်နယ်ဖျားသုံးစုမြို့တွေမှာဖွင့်လှစ်ထားခဲ့ပြီးဖြစ်ပြီးတော့အခုမြောက်ပြည်ရုံးကတော့စစ်တုထမြောက်ရုံးဖြစ်ပါတယ်ရှင်။